ဒီကနေ့ဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း 3,000 နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာဒီကနေ့မနက် 7:46 မိနစ်ကသမ္မတအင်ပီရိုမှာလုပ်တဲ့ဝန်ထမ်းချင်းအထိမ်းအမှတ်ခိတ္တငြိမ်သက်ခြင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲ့ဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးကိုပြန်ပေးဆွဲထားတဲ့ပထမလေယာဉ်တစ်စီးနဲ့ဝင်တိုက်ခဲ့တဲ့အချိန်မှာအဲ့ဒီနောက်အကြိုက်ရာကြားဖက်ဝါဒီတွေကပြန်ပေးဆွဲထားတဲ့လေရင်နဲ့ပဲပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ထိုးချတိုက်ခိုက်တာကြောင့်ထိဆုံးသွားရသူတွေအတွက်အထိမ်းအမှတ်ပြုကျင်းပတဲ့အခမ်းအနားမှာသမ္မတထရမ့်မင်းကွန်းပြောပါရယ်အထိမ်းအမှတ်ပွဲမတိုင်ခင်ဒီကနေ့အစောပိုင်းတုန်းကတော့အမေရိကန်အလံတစ်ခုကိုပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ကနေဒေါင်လိုက်ဖြန့်ချချိတ်ဆွဲထားပါရယ်နယူးယောက်မြို့ကဂရောင်းဇီးရိုးမှာကျင်းပတဲ့အထိမ်းအမှတ်ပွဲမှာတော့ထိဆုံးသွားသူတွေရဲ့နာမည်တစ်ခုချင်းစီကိုတယောက်လာသူတွေကစပြီးတော့ခေါ်ဆိုကြေညာနေကြပါပြီအဲဂိုင်ဒါတွေကလေယာဉ်နဲ့ဆင်းနဲ့ဝင်တိုက်ခဲ့တဲ့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးရှိခဲ့မှုတဲ့ Ground Zero နေရာမှာတိုက်ခိုက်မှုကနေအသက်မတည်ကျန်ရင်းသူတွေနဲ့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေရာပေါင်းများစွာစုဝေးပြီးအောက်မေ့ဝယ်အခမ်းအနားကျင်းပကြတာပါ